ထိုင်းနိုင်ငံလူဝင်မှုစခန်းတွေမှာထိန်းသိမ်းထားတဲ့လေစီးပြေရိုဟင်ဂျာဒုက္ခသည်တွေကိုထိုင်းအစိုးရကပြန်လွှတ်ပေးဖို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းလူဝင်မှုထိန်းသိမ်းစခန်းတစ်ခုကနေရိုဟင်ဂျာ80ကျော်ထွက်ပြေးသွားတယ်ဆိုတဲ့သတင်းထွက်လာချိန်မှာပဲ HRW အဖွဲ့ကအခုလိုတောင်းဆိုလိုက်တာပါ။သူတို့ကိုထိန်းသိမ်းထားစဉ်ကာလမှာလည်းထိုင်းအစိုးရအနေနဲ့အကောက်အကွယ်ပေးတဲ့တယ်လို့ HRW ကပြောပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ။
ထိုင်းနိုင်ငံတဝန်ကလူမှုထိန်းသိမ်းရေးစခန်းတွေနဲ့လူမှုဝန်ထမ်းဂရီမှာထိန်းသိမ်းထားတဲ့ရိုဟင်ဂျာ1839ဦးကိုထိုင်းမြန်မာနယ်စပ်တစ်လျှောက်ကဒုက္ခသည်စခန်းတွေစီလွှတ်ပြောင်းမှုထိုင်းအစိုးရအဖွဲ့ကစဉ်းစားနေတယ်ဆိုတဲ့သတင်းဩဂုတ်လ23ရက်နေ့မှာထွက်လာခဲ့ပြီးသတင်းတစ်ပတ်အကြာဩဂုတ်လ20ရက်နေ့မှာ HRW အဖွဲ့ကထိုင်းအစိုးရကိုတောင်းဆိုတိုက်တွန်းလိုက်တာပါဆိုးရွားပြီးဘေးကင်းလုံခြုံမှုမရှိတဲ့အခြေအနေနဲ့လက်ရှိမှာသူတို့ကိုထိန်းသိမ်းထားတာကနေပြန်လွှတ်ပေးစီခြင်းပါတယ်လို့လူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီရောဘတ်ဆန်က VOA ကိုပြောပါတယ
် They should be offered temporary protection. They should be given freedom of movement and the right to live and work.
သူတို့ကိုယာယီအကာအကွယ်ပေးသင့်ပါတယ်။သူတို့နဲ့ပတ်သက်ပြီးတော့ဘာလုပ်မယ်ဆိုတာကိုအစိုးရကနီးလန်းရှာနေတဲ့အချိန်မှာလူလတ်စွာသွာလာခွင့်အလုပ်လုပ်ခွင့်တွေပေးသင့်ပါတယ်။သူတို့ကိုအခုလိုမျိုးလူတွေပြည့်ကျက်နေတဲ့တန်ရှင်းမှုမရှိတဲ့ပို့ဝင်နေနေပြောလို့ရှိရင်အန္တရာယ်ရှိတဲ့လူမှုစခန်းတွေမှာပိတ်လောင်ပြီးတော့ထိန်းသိမ်းမထားသင့်ပါဘူး
။တရားမဝင်ဝင်ရောက်လာသူတွေဆိုပြီးထိုင်းအစိုးရကဖမ်းဆီးထားသူတွေကိုအခုလိုမျိုးလွတ်လပ်စွာသွာလာခွင့်တွေအလုပ်လုပ်ခွင့်တွေပေးဖို့ဆိုတာဟာတကယ်တမ်းဖြစ်နိုင်ခြေရှိရဲ့လားဆိုတာကမေးခွန်းထုတ်စရာပါ။ဖီလ်ရောဘတ်ဆန်ကတော့ဒါဟာဖြစ်နိုင်ခြေရှိတယ်လို့နိုင်ငံတကာလူခွင့်ရေးစံနှုန်းစံထားတွေနဲ့လည်းကိုက်ညီတယ်လို့ပြောပါတယ်။တကယ်တမ်းကျတော့ရိုဟင်ဂျာတွေကိုနိုင်ငံရေးခေါ်လုံခွင့်လျှောက်ထားသူတွေအဖြစ်သတ်မှတ်စဉ်းစားသင့်တယ်လို့မစ္စတာရောဘတ်ဆန်ကပြောပါတယ်။
They should be protected by the Thai government. And if they are not able to go to third countries,
သူတို့ထိုင်းဆူရကကာကွယ်ပေးသင့်ပါတယ်။သူတို့ဟာတတိယနိုင်ငံတစ်ခုကိုသွားခွင့်မရကြဘူးဆိုလို့ရှိရင်မြန်မာနိုင်ငံမှာဖိနှိပ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အတွက်မြန်မာနိုင်ငံစီကိုပြန်လို့မရနိုင်တာကတော့သိကြပါတယ်။သူတို့အတွက်နောက်ထပ်အဖြေတစ်ခုကိုရှာရပါမယ်။ Ranger တွေကိုထားတာဟာနိုင်ငံတကာလူခွင့်ရေးစံချိန်စံညွန်းတွေနဲ့ကန့်ညီတဲ့ဆိုတာသိကြစေဖို့ထိုင်းနိုင်ငံအနေနဲ့တိုးမြှင့်လှုံ့ဆော်ရပါမယ်။
ထိုင်းဆိုရကို HRW အဖွဲ့ကတောင်းဆိုလိုက်တဲ့တရက်ထဲမှာပဲထိုင်းနိုင်ငံတောင်ပိုင်းစာတောင်းခိုင်ကလူမှုထိန်းသိမ်းစခန်းမှာထိန်းသိမ်းထားတဲ့ရိုဟင်ဂျာလေစီးပြေဒုက္ခသည်တွေက86ယောက်ထဲမှနည်းဟာစခန်းကိုဖောက်ပြီးထွက်ပြေးသွားတယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံတွင်တရားမဝင်ဝင်ရောက်လာမှုနဲ့သူတို့ကိုထိန်းသိမ်းထားတာပါထွက်ပြေးသွားသူတွေကအနည်းဆုံး2ယောက်ကိုပြန်ဖမ်းမိပြီလို့တော့ထိုင်းတာဝန်ရှိသူတွေကပြောပါတယ်သူတို့တွေအခုလိုထွက်ပြေးရတာဟာ HRW အဖွဲ့ကပြောသလိုပဲစခန်းမှာလူတွေပြစ်ကျက်နေတာတန်ရှင်းမှုနဲ့လုံခြုံမှုမရှိတဲ့ဆိုးရွားတဲ့အခြေအနေတွေကြောင့်ဖြစ်တယ်ဆိုတာကို ABHR လို့ခေါ်တဲ့လူခွင့်ရေးဆိုင်ရာရှစ်တောင်အရှလွတ်တော်ကိုယ်စားလှယ်များအဖွဲ့ကလည်းထောက်ပြပြောဆိုပါတယ်ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုထိုင်းဆိုးရအနေနဲ့ဂိုင်းတွဲဖြစ်ရှင်းဖို့နဲ့ဒေသဆိုင်ရာအဖြေတစ်ခုရှာဖို့ ABHR အဖွဲ့ကလည်းထိုင်းဆိုးရကိုတောင်းဆိုပါတယ
် I think it's really understandable if then they decided to take risks.
ဒီပြဿနာကိုနိုင်ငံရေးအရအဖြေရှာဖို့ကလည်းအရေးကြီးဆုံးဖြစ်ပါတယ်။တနိုင်ငံချင်းစီလိုက်အဖြေရှာနိုင်ဖို့ဖြစ်နိုင်တော့ပါဘူး။ဒီပြဿနာကိုဖြေရှင်းမှုဒီတန်တရာနေနဲ့အဖြေရှာရမှာပါ။အာဆီယံနိုင်ငံတွေရဲ့အစိုးရတွေနေနဲ့မြန်မာအစိုးရကိုဖိအားပေးဖို့လိုနေပါပြီ။ဒါဟာပြည်တွင်းရေးကိစ္စသာမဟုတ်တော့ဘဲဒီတန်တရာရေးကိစ္စနဲ့ပတ်သက်နေပါပြီ
။ ABHR အဖွဲ့ဥက္ကဋ္ဌအင်ဒိုနီးရှားလွှတ်တော်အမတ် Miss Eva Sundari ပါတကယ်ကတော့မြန်မာနိုင်ငံတွင်းမှာအထူးသဖြင့်ရခိုင်ပြည်နယ်ဘက်မှာအခုလိုရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲတာကအငင်းပွားဝယ်ကိစ္စတစ်ခုဖြစ်နေတာပါမြန်မာနိုင်ငံကလူနည်းစုလူမျိုးစုတွေထဲမှာရိုဟင်ဂျာဆိုတာမရှိဘူးလို့မြန်မာအစိုးရကရောမြန်မာလူထုအများစုကပါရက်တီပြောဆိုကြပါတယ်ဒါပေမဲ့လည်းနိုင်ငံတကာမှာတော့ရိုဟင်ဂျာလို့ပဲခေါ်ဝေါ်သုံးဆွဲကြပြီးသူတို့ဟာကမ္ဘာပေါ်မှာအဆိုးရွားဆုံးခွဲခြားဆက်ဆံမှုနဲ့အဖိနှိပ်ခံရဆုံးလူနည်းစုလူမျိုးစုဝင်တွေဖြစ်ကြတယ်လို့ကုလသမဂ္ဂကသတ်မှတ်ထားပါတယ်ခင်ဗျာ